န်းခံတာလို့မပါရဲလားတူတော်မောင်ဘာလိုလိုနဲ့ရှိလာဆိုဒကြံရောက်ပြီနော်မြမနိုင်ငံသားတိုင်းဒကြံရောက်ပြီဆိုရင်အလိုလိုပျော်ရွှင်တက်ကြွကြပါတယ်လူကြီးလူငယ်အရွယ်မြွေးပေါ့ဒါပေမဲ့ငါတူရဲ့အခုနောက်ပိုင်းဒကြံဟိတ်ဆိုတာနဲ့တောက်ကြစားကြမူးကြယူကြတာကထုံးစံတစ်ခုလိုဖြစ်နေတယ်တရားဝင်တောက်ကြစားကြဖို့မူးကြယူကြဖို့လှုံ့ဆော်တဲ့ပွဲတော်တစ်ခုလိုဖြစ်နေတာဟာရိုးရာဒကြံအတွက်စိတ်မကောင်းစရာပါပဲအထူးသဖြင့်ငယ်ရွယ်လုံးနဲ့ကလေးသားသားအရွယ်တွေအမျိုးသမီးလေးတွေပါတောက်တက်စားတက်လာကြတာဟာစိုးရိမ်စရာအနေထားတစ်ခုပါစေတုတေရဏစစ်တမ်းရမြန်မာနိုင်ငံရဲ့အမျိုးသား41ရာခိုင်နှုန်းကျော်ဟာအရက်ကိုပုံမှန်တောက်သုံးနေကြတာဖြစ်ပြီးဒီလိုတောက်သုံးနေကြတာဟာအရက်ကိုအလွယ်တကူဈေးနှုန်းချိုသွားသွားဝယ်လို့ရတဲ့အနေထားကြောင့်လည်းဖြစ်ပါတယ်ငါတို့နိုင်ငံမှာအရက်ကရေတန်းထက်တောင်ဈေးနှုန်းချိုသွားနေတဲ့အနေထားနဲ့ဝယ်လို့ရနေတယ်မဟုတ်လားဒါကြောင့်လည်းအရက်တောက်တက်တဲ့နိုင်ငံသားတွေငါတို့နိုင်ငံကိုရောက်လာရင်အတိုးချပြီးဆက်ရှိလက်ရှိတောက်ကြတယ်ပြီးတော့သူတို့ကပြောတယ်မင်းတို့နိုင်ငံမှာဈေးနှုန်းချိုတာဆိုလို့အရက်တစ်မျိုးပဲရှိတယ်ဒီလိုမျိုးဘယ်နိုင်ငံမှာမှဖော်ဖော်တည်တည်မတောက်နိုင်ကြဘူးတဲ့ငါတို့နိုင်ငံမှာတရားဝင်အရက်ချက်ဆက်ယုံ82ယုံရှိပါတယ်ရန်ကုန်တိုင်းအတွင်းမှာကအရက်ချက်ဆက်ယုံ71ယုံရှိပါတယ်အဲ့ဒီအရက်ချက်ဆက်ယုံတွေကနေတနေ့တနေ့ကိုအရက်စီဂါလန်ပေါင်း6000ကျော်ကိုထုတ်လုပ်နေပါတဲ့ငါတူအရက်စီတစ်ဆကိုရေရောလိုက်ရင်အရက်၄ဆအနည်းဆုံးရနိုင်တာကြောင့်တရက်တရက်ကိုအရက်ဂါလန်ပေါင်း2400လောက်ထုတ်လုပ်နေတဲ့သဘောပါဒီလိုအရက်ကိုပေါ်ပေါ်လောလောထုတ်လုပ်နေကြမှာတော့ငါတို့နိုင်ငံမှာအရက်သမားတွေပေါ်များနေတာမဆန်းတော့ဘူးပေါ့ဒါကတရားဝင်လိုက်စင်နဲ့ချက်လုပ်နေတဲ့အရက်ချက်ဆက်ယုံတွေကထွက်တဲ့အရက်ပမာဏပဲရှိပါသေးတယ်တနိုင်ငံလုံးတရားမဝင်ချက်လုပ်နေတဲ့အရက်ချက်လုပ်ငန်းတွေကနေထွက်နေတဲ့အရက်ပမာဏကဒီထက်စေစားမကများနိုင်ပါတယ်ဒါ့အပြင်နိုင်ငံသားကနေတရားမဝင်ဝင်ရောက်နေတဲ့အရက်ဘီယာတွေနဲ့တရုတ်ကဈေးပေါ်ပေါ်နဲ့ရောင်းချနေတဲ့အရက်စီတွေကလည်းရှိသေးတယ်ငါတို့စီကအရက်ဆိုင်တွေမှာအရက်ရောင်းရင်ရစ်မျိုးလိုက်စင်ရှိရပါတယ်ရစ်မျိုးလိုက်စင်ကိုပြည်ထဲကြီးကထုတ်ပေးတာပါမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လက်ရှိ2018-2018ဘဏ္ဍာနှစ်မှာရစ်မျိုးလိုက်စင်အရေအတွက်4000ကျော်အထိရှိပါတယ်ရစ်မျိုးနီးဥပဒေမှာအရက်ဆိုင်တွေဟာအများပြည်သူရှုမြင်ဖို့မသင့်တဲ့နေရာတွေစာတင်ကြောင်းဆေးရုံရုံးဌာနတာသနီးကအဆောက်အုံတက္ကသိုလ်တွေရဲ့အနီးအနားတစ်ဝိုက်ဂိုက်တရားဝန်းကျင်မှာဖွင့်လှစ်ရောင်းချခွင့်မရှိပါဘူးဒါပေမဲ့လည်းခုနအဘပြောတဲ့ဥပဒေထုတ်ပြန်ပြီးတားမြစ်ထားတဲ့အဆောက်အုံတွေနဲ့ဂိုက်တရားတော်မဝေးတော့တဲ့အနေထားမှာဖွင့်လင့်ရောင်းချနေတဲ့အရက်ဆိုင်တွေကမြန်မာနိုင်ငံအနှံ့မရေမတွက်နိုင်အောင်အများပြားရှိနေပါတယ်။အခုဆိုရင်ရန်ကုန်တိုင်းလွှတ်တော်မှာမရန်ကုန်လွှတ်တော်ကိုယ်စားလှယ်ကစာတင်ကြောင်းတွေနဲ့ဂိုက်တရားအတွင်းမှာဖွင့်လင့်ရောင်းချနေတဲ့အရက်ဆိုင်တွေကိုဖယ်ရှားပေးဖို့တောင်းဆိုထားပါပြီ။ဒါဟာအပြုသဘောဆောင်ပြီးကောင်းတဲ့လှုပ်ဆောင်ချက်ဖြစ်တဲ့အတွက်ပြည်သူတွေကလည်းထောက်ခံကြပါတယ်။တက်နိုင်ရန်ကုန်တိုင်းမှာသာမကပဲမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်ပေးရင်ပိုပြီးတော့တောင်းကောင်းပါသေးတယ်။အထူးသဖြင့်နေရီမှာအရက်တောက်သုံးသူလူငယ်တွေအစမတန်များပြားလာတာဟာစိုးရိမ်ပွဲရာအနေထားပါအရက်ကြောင့်ကျန်းမာရေးစီးပွားရေးလူမှုရေးအိမ်ဆောင်ရေးတွေအဖက်ဖက်ကနှိမ့်ကျပျို့စင်းနေကြရပါတယ်ပြီးခဲ့တဲ့နှစ်ကရံပြဲမြို့နယ်မှာအရက်ရောင်းချမှုပပျောက်ရေးအတွက်ရံပြဲမြို့ပေါ်မှာအမျိုးသမီးအယောက်တစ်ထောင်နီးပါးဆန္ဒဖော်ထုတ်ခဲ့ကြပါသေးတယ်အရက်ကြောင့်စီးပွားရေးအဆင်မပြေတာအိမ်ဆောင်ရေးပြိုကွဲတာအရွယ်မတိုင်ခင်သေဆုံးတာရာဇဝတ်မှုထူပြောလာတာကျောင်းသားအရွယ်လူငယ်တွေပါအရက်သေးစာတောက်စားပြီးဇာရိတပြက်ပြားလာတာတွေကြောင့်ပါပဲတဲ့ငါတူကျမ်းမာရေးစစ်တမ်းတွေရဆေးရုံတရုံကိုလူနာအယောက်30ရောက်လာရင်အရက်ကြောင့်ရောက်လာတဲ့သူကထက်ဝက်ကြော်ကြော်ရှိနေပါတဲ့စင်ရဲနွမ်းပါလွန်းတာစိတ်ဖိစီးမှုများတာစင်ကျင်တုံတရားနဲပါတာဈေးပေါ်ပေါ်နဲ့လွယ်လင်းတကူဝယ်ယူရရှိနေတဲ့အနေထားကငါတို့နိုင်ငံမှာအရက်တောက်သုံးသူပေါများလာတဲ့အကြောင်းရင်းတွေပါပဲအရက်တောက်တဲ့သူတွေများလာတာကြောင့်လူတက်မှုအဓမ္မမှုခိုင်ရန်ဖြစ်ပွားမှုနဲ့အခြားအမှုကင်းပေါင်းစုံတွေဖြစ်ပေါ်လာပြီးတရားဥပဒေစိုးမိုးမှုကိုပါထိခိုက်တဲ့အနေအထားဖြစ်လာပါတယ်။ဒါကြောင့်တာဝန်ရှိတဲ့လူတွေအနေနဲ့မြန်မာနိုင်ငံအနှံ့မှာလိုင်စင်မရှိဘဲတရားမဝင်ရောင်းချနေတဲ့အရက်ဆိုင်တွေကိုနှိမ်နှင်းမှုအရွယ်မရောက်သေးတဲ့ကျောင်းသားအရွယ်ကလေးငယ်တွေလမ်းမမရောက်အောင်စာတင်ကြောင်းတွေနဲ့ဂိုက်တရားအတွင်းမှာဖွင့်လင့်ရောင်းချနေတဲ့အရက်ဆိုင်တွေကိုဖျက်သိမ်းပေးဖို့အရက်ရဲ့စိုးကျိုးတွေကိုပညာပေးဟောပြောပြီးအရက်တောက်သုံးသူညော့ပါသွားအောင်စီယုံသိမ်းသွင်းဖို့အရက်ဖြတ်စကမ်းတွေကိုတိုးချဲ့ဖွင့်လင့်ပေးဖို့တရားမဝင်ဝင်ရောက်နေတဲ့နိုင်ငံသားကအရက်နဲ့ဘီယာတွေကိုတွင်းကုန်ဥပဒေနဲ့ထိထိရောက်ရောက်တားမြစ်အရေးယူပေးဖို့အရက်ရဲ့အရေးအသွေးနဲ့စံချိန်စံညွှန်းကိုစစ်ဆေးကြမှတ်ပေးဖို့လိုအပ်တဲ့အကြောင်းအကြံပေးရင်းဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပါစေမင်းလည်းအားရင်ငါးစီစာပြန်ပါမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး